ကျေးဇူးရှင်ဆရာတော်ရှင်သူမြတ်ကြီးဖေ။ယနေ့ည1385ခုနှစ်တပေါက်လွန်ပြည့်ကျော်17ရက်2024ခုနှစ်ဧပြီလ4ရက်ကျာသာပတိနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောနဖတ်မိဘများအမှုထား၍ဥဖျိုးညီညီဒေါ်သက်စိုးဦးသာမောင်ဖျိုးကပါတက်မိသားစုဥလှဝေဒေါ်ခင်ပြုံးမာမိသားစုသမီးလေးဤတိုင်ကြီးဆောင်မွေးနေ့အတွက်ဆရာမဒေါ်မမောင်မြတ်ဆွေဤကုသိုလ်မိဘနှစ်ပါးနှင့်ခင်ပေါင်းဦးမောင်မောင်တွင်အားရည်စူး၍ဒေါ်ဆန်းဆန်းမြေသမီးမဆုစုလွင်မောင်နှင်းခန့်ကျော်မရင်ရင်ပေါ်မိမခင်ဝင်းချေမိသားစုဒေါ်အေးခိုင်ဗဟန်းနှစ်ဖက်သောမိဘများရည်စူးမှုထား၍ဥညိုလင်းမိသားစုရန်ကုန်မြို့ဥကျော်ကျော်ချမ်းအေးဒေါ်ဝင်းလက်မြိုင်မိသားစုနှစ်ဖက်မိဘများရည်စူး၍ဥတင်ဝင်းဒေါ်နီယမှုထား၍ဒေါ်နီနီဝင်းမိသားစုကိုဇာနီရန်ကုန်မြို့ဒေါက်တာနေမင်းထွန်းမကြော့ကြော့ရွှေမိသားစု USC တို့မှစူပေါင်းဆင်ရင်ကျင်းပပြီလို့အပ်သောအွန်လိုင်းဓမ္မသတင်းနှင့်ဆက်လင်၍ကြည်တော်ရှင်ပါမောက်ခကျုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံရာထွေတော်ခြေတော်သို့ဥခိုက်၍ယုံတည်စွာရှောက်ထားအပ်ပါသည်ခင်ဗျာ
တောင်းတုံးရာ85ခုနှစ်တပေါင်းလာပြီကျော်17ရက်2024ခုနှစ်ဧပြီလ4ရက်ကျာသာပတိနေ့၌အွန်လိုင်းမှာဟောကြားအပ်သောသံဃာနှုတ်တတိဘာဝနာနှင့်သံဃာကုံတော်9ပါးအပိုင်သုံးတရားဒေသနာတော်အဘိစေပတိပနောဘဂဝတောသဝကတံကိုဘဂဝတောဘုံတော်ကြီးမရှင်တော်မြတ်ဖရာဤသဝကတံကိုတပိသဝကအပေါင်းဤသဘိစေပတိပနောယုတိအာထာလေးစားကြဟုနတ်တုမြမသတ္တဝါတို့မဇ္ဈဝဥခိုက်လေးစားတိုက်အောင်ကျင်းဆောင်တော်မူပါ၏။သမိစီစရေအဒီဘေကသင်လျော်တယောက်ပတ်တဲ့အကျင့်ကျင်းနေလို့ဒီလိုဒီဘေရှိခိုးတိုက်တယ်ဆိုတာရှိခိုးတိုက်အောင်ရှိခိုးခံတိုက်အောင်ကျင့်နေကျင့်ကိုကျင့်နေလူတွေပူဇော်တယ်ဆိုရင်လည်းပူဇော်တိုက်တယ်အကျင့်ကိုကျင့်နေထိုက်တယ်ဆိုတဲ့စကားလုံးကအကြီးချင်းကိုပြောတာလူတွေအလုံးကပူဇော်ကြတာဟာအကျင့်တိလာကိုပူဇော်ရဖြစ်သည့်အတွက်ကြောင့်ပူဇော်တိုက်တဲ့အယိချင်းရှိအောင်ကျင့်နေအယိချင်းနဲ့ကြိုက်တယ်လို့ဆိုတော့လူတယောက်ဟာချီကျူတယ်ချီကျူခံရတယ်ဆိုရင်ချီကျူတိုက်တဲ့အယိချင်းရှိရချီကျူတိုက်တဲ့အကြီးချင်းမရှိဘဲနဲ့ချီကျူတာမျိုးမဖြစ်စေအောင်ပေါ့နော်ချီကျူတိုက်တဲ့အကြီးချင်းရှိမှချီကျူကတော့တော့လောကကြီးကပူဇော်တိုက်တဲ့အကြီးချင်းမရှိဘဲမလို့ပူဇော်ခံရတဲ့ပုဂ္ဂိုလ်မရှိဘူးလားဆိုရှိတယ်ချီကျူတိုက်တဲ့ကောင်မရှိဘဲနဲ့ချီကျူခံရတဲ့ပုဂ္ဂိုလ်တွေရောမရှိဘူးလားရှိတယ်နော်အဲ့ဒါလို့ထိုက်တဲ့နဲ့အကြီးချင်းမရှိဘူးဆိုလို့ရှိရင်လူအများကပူဇော်နေပေမဲ့သူမှပူဇော်တိုက်တဲ့အကြီးချင်းဆိုတာမရှိဘူးသီလသမာဓိပညာဆိုတဲ့ပူဇော်တိုက်တဲ့အကြီးချင်းရှိဖို့လိုတယ်အဲ့ဒီလိုပူဇော်ခံနိုင်ဖို့ကျင့်သုံးနေတိုင်းတော့ မိစိတ်ပဋိပန္နောလူတွေကရှိခိုးကြတယ်ပူဇော်ကြတယ်ပူဇော်လိုက်တဲ့အီချင်းနေနဲ့ပြည့်စုံအောင်သူကကျင်းဆောင်နေအဲ့လိုဆိုလိုတာနော်ပူဇော်တဲ့ပုဂ္ဂိုလ်တွေပူဇော်တိုက်တဲ့အီချင်းရှိအောင်ကျင်းဆောင်တာဗမ္မိစီသမ္မာဘာဝသမ္မိစီတကယ်ကိုမင်္ဂနဲ့အနိဋ္ဌာတခုအယိချင်းနဲ့ဂုံနဲ့တရက်နဲ့လိုက်ပြီးရောညီးတွေကျင်းဆောင်တဲ့အကျင့်ကိုသမိစီပဋိပန္နလို့ခေါ်တယ်သမိစီဆိုတာအနုစဝိကလိုက်ပြီးရောညီးတွေသာကျင့်တဲ့လူတွေကပူဇော်ကြတယ်ဒီပုဂ္ဂိုလ်မှလည်းပူဇော်တိုင်အောင်ကျင့်သုံးနေတိုင်းတာဖြစ်တယ်တိလို့ဆိုလို့ရနော်ပူဇော်တိုင်အောင်ကျင့်သုံးနေတိုင်းမူကကိုယ်ကြီးတစ်ခုပဲဒါကြောင့်မို့အမိစီပฏิပန္နောတုတိအာတာလိစာကြသူနတ်တုမြတ်မတ္တဝါတို့မန်စွာဥခိုင်လေးစားတိုက်အောင်ကျင့်ဆောင်တော်မူပါပြီတကယ်ကိုလေးစားတိုက်အောင်ကျင့်နေအကျင့်အကျင့်ကိုကျင့်နေဆိုတာအာအယိချင်းတစ်ခုပဲနော်အယိချင်းတစ်ခုပဲအလုံးပေါင်းလိုက်တဲ့အခါကျတော့ရှေ့ပိုင်းကဂုံတော်လေးပါသုပ္ပတိပန္နဂုံဥသုပ္ပတိပန္နဂုံယယပတိပန္နဂုံသမိစိပတိနာကောအဲ့လိုကိုယ်ဤချင်းတာကျင့်သုံးမှုနဲ့ပတ်သက်တာဒီတန်ခါးတွေနဲ့ပတ်သက်ပြီးတော့အနေတိုင်းအကျင့်ကြံကြုတ်ကိုအာထုံမှုဟာအမှန်တမ္မအရေးကြီးတယ်အရေးကြီးလို့မင်္ဂနဲ့အကျင့်ကိုကျင့်မှသုပ္ပတိပန္နာမင်္ဂနဲ့အကျင့်ကိုတဖြောင်းနဲ့အကျင့်သုံးမှဥသုပ္ပတိပန္နာမင်္ဂနဲ့အကျင့်ဖြင့်နိဗ္ဗာန်ကိုရောက်အောင်ကျင့်မှယယပတိပန္နာပူဇော်ခန္ဓာအောင်လေးစားတိုက်အောင်ကျင့်ကြံကြုတ်ကိုအထုံးမှသာမိစိတ်ပတိပန္နာလို့ဒီကုံတော်လေးပါဟာတစ်ခုနဲ့တစ်ခုတော့ဆက်ဆက်နေတာနော်သုပ္ပတိပန္နကောင်းစွာကျင့်နေဆိုတာဘယ်လိုဟာတော့လို့မေးမယ်ဆိုရင်ကြောင်မြုံမမတ်ကျင့်သုံးနာရဲ့နိဗ္ဗာန်လမ်းကြောင်းပေါ်မှာရောက်အောင်ကျင့်သုံးနာရဲ့ထိုက်တန်အောင်ကျင့်သုံးနေတိုင်းနာရဲ့အဲ့ဒါတွေပေါက်လိုက်လို့ရှိရင်သုပ္ပတိပန္နဓမ္မအဲ့တော့ဒါကကျင့်သုံးနေတိုင်းမှုနဲ့ပတ်သက်တဲ့ကုံလေးမျိုးကျန်အမဝင်လာတဲ့ဆိုလို့ရှိရင်ဒီအကျင့်နေကျင့်မလို့ပေါ့ကျင့်သုံးမှတာလည်းအကျိုးကျေးဇူးဆိုတာဖြစ်တယ်ဒါကြောင့်မို့မင်္ဂနဲ့အကျင့်ကိုကျင့်မှုအသိအရေးကြီးတယ်တန်ခါဖြစ်လာလို့ရှိရင်မင်္ဂနဲ့အကျင့်ကျင့်မှုလို့အပ်တယ်ကျင့်သုံးမှုနဲ့ပတ်သက်လာတဲ့အခါကျတော့ဥဒ္ဒဇင်နဲ့သဆိုင်လို့ပြောရမယ်အရိယာနဲ့သဆိုင်တယ်လို့လည်းပြောရမယ်မင်္ဂဇောကျင့်သုံးမှုဆိုရဲဒီချင်းလေးရက်ကိုတန်ခါကုန်ဖြစ်မြတ်စွာဘုရားကဟောကြားတာဖြစ်တယ်နိဗ္ဗာန်ဆိုရဲဥတည်ချက်အတိုင်းကျင့်ကြံကြုတ်ကိုအထောက်ကြားရမှာဖြစ်တယ်နိဗ္ဗာန်သွားဖို့လမ်းကြောင်းအတိုင်းလိုက်နာကျင့်သုံးမှုလို့အနစ်ချုပ်ပြောလိုက်မယ်ဆိုရင်နိဗ္ဗာန်ရောက်ဖို့ကျင့်တာတွေမှန်သမျှသဗ္ဗထာပဲကျင့်ကျင့်သီလပဲစောင့်တိစောင့်တိသဗ္ဗထာပဲကျင့်ကျင့်ဝိပဿနာပဲကျင့်ကျင့်ကျင့်ကြံ့ကြုတ်ကိုအထောက်မှုမှန်သမျှသည်နိဗ္ဗာန်အတွက်ထောက်ကူဖြစ်တဲ့ နိဗ္ဗာန်ကိုဥတည်ခြင်းသုံးနေဆိုရင်ဒီကုံလေးမျိုးနဲ့ပြည့်စုံတယ်လို့ပြောလို့ရတယ်ပေါ့နော်အဲ့တော့ယံဖြစ်လာလို့ရှိရင်အဓိကကျင့်ရမယ်သီလကျင့်ရမယ်သမာဓိကျင့်ရမယ်ပညာကျင့်ရမယ်သိက္ခာ၃ရပ်အကျင့်မြတ်ကိုကျင့်သုံးအပ်တော်ရမယ်အဲ့လိုကျင့်သုံးအပ်တော်ခြင်းသည်ကျင့်ကြံကြုတ်ကိုအထုတ်ခြင်းသည်တန်ခါကုန်မဲ့ဖြစ်တယ်မြတ်စွာဘုရားရဲ့တပည့်သာဝကမှန်လို့ရှိရင်ဒီတိုင်းပဲကျင့်ကြံကြုတ်ကိုအထုတ်အပ်လို့အဲ့တိုင်းကျင့်သုံးလို့ဒါကကျင့်သုံးတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ပြောရဖြစ်တယ်နောက်တစ်ခါယတိတံသတ္တရိပုရိသယုဂာတိအထပုရိသပုဂ္ဂလာဧတဗကဝတောသဝကသံဃောအရိနောပေချောအရိယပုဂ္ဂိုလ်တိသံရနိုင်တဲ့သံဃကုငါမြို့ကိုပြတာဖြစ်တယ်အဲ့နောပေချောနော်ကျင့်လို့ဆိုလိုတာကပထမကကျင့်သုံးမှုနဲ့ပတ်သက်တယ်ကုံလေးခုကျင့်ကြံကြုတ်ကိုအထုတ်မှုနဲ့ပတ်သက်တာကကုံလေးခုကျင့်ကြံကြုတ်ကိုအထုတ်လို့ရရှိလာတဲ့အကျိုးကျေးဇူးက၅ခု၄နဲ့၅နဲ့တန်ခါကုံတော့၉ပါးလို့ဆိုလို့တယ်ပေါ့နော်ရှေးပိုင်းကကျင့်တာတော့ပုထုဇဉ်နေ့လေသက်ဆိုင်နိုင်တာဖြစ်တော့ကြောင်းအရိယာလို့မပြောဘူးသဝကတန်ကတပိသဝကအပေါင်းလို့ပဲဒီလိုပြောတယ်နောက်ပိုင်းကျတော့အဲ့လိုမဟုတ်ဘူးနောက်ငါအခုကျတော့အရိယာတန်ကကိုရည်ညွှန်းတာဖြစ်တယ်နော်ဒါကြောင့်မို့ယတိတံသတ္တရိပုရိသယုဂာနိအထပုရိသပုဂ္ဂလာအရေးအတွက်တွက်လိုက်မယ်ဆိုရင်ရှိရရှိယောကအစုံလိုက်အစုံလိုက်ဆိုလေးစုံပေါ့လေးစုံအရင်အတွက်ကြတော့ရှိယောက်အစုံလေးစုံဆိုတာမေဂတာဖလတ်တာသောတပတိမေဂတာသောတပတိဖလတ်တာတာကစုံတဂရကမိတဂရကမိမေကတာတဂရကမိပဋ္ဌာဒါကတဆုအနာကမိမေကတာအနာကမိပဋ္ဌာဒါတဆုရဟတာမေကတာရဟတာပဋ္ဌာဒါတဆုအရကုသတ္တရိပုရိသယုဂာနေအစုံလေးစုံလို့ဒီလိုပြောတာပါပြီလို့အစုံနဲ့ပြောတယ်လို့ဆိုရင်ဒါကပုဂ္ဂိုလ်တူတယ်ပဲနော်မဲ့ဆိုတဲ့အခိုက်မှာရှိတာကစက္ကန့်ပိုင်းပဲရှိနော်တစ်ခဏပဲဖို့ရောက်သွားတာချက်ချင်းဖို့ရောက်သွားတာမေကဆိုတာကုသိုလ်ဖလာဆိုတာအကျိုးအခုလို့အခုကျိုးပေးတဲ့ကုသိုလ်ဟာမေကုသိုလ်ပဲဖြစ်တယ်နော်ဒီကုသိုလ်ချုပ်သွားတာနဲ့အကျိုးအချက်ချင်းပေါ်လာတယ်အနန္တရတတိနဲ့ကျေစီပြုတယ်အဲ့ဒါကြောင့်မို့ပုဂ္ဂိုလ်နည်းပြောမယ်ဆိုလို့ရှိရင်မေကတာပုဂ္ဂိုလ်နဲ့ဖလတာပုဂ္ဂိုလ်ကတူတယ်ပဲဖြစ်တယ်မစိတ်ပေါ်တဲ့ခိုင်လေးမှာမေကတာလို့ခေါ်လိုက်ပြီးတော့ဖို့စိတ်ပေါ်လိုက်တာနဲ့ဖလတာလို့ခေါ်တာနော်အဲ့ဒါကတဏ္ဏအဖြစ်ပုဂ္ဂိုလ်တူရရဲ့တဏ္ဏမှာဖြစ်တာပုဂ္ဂိုလ်တူရရဲ့တဏ္ဏမှာဖြစ်တာဒါကြောင့်မို့အစုံအဖြစ်၄စုံတိဒံတစ်ခုစီရေတွက်လိုက်မယ်ဆိုရင်မကတာပုဂ္ဂိုလ်က၄ယောက်ဖလတာပုဂ္ဂိုလ်က၄ယောက်လို့အရေးတွက်အဖြစ်၈ယောက်ဒီလိုဆိုလို့အဲ့ဒီ၈ယောက်ကိုရည်ညွှန်းတာနောက်ပိုင်းလာတဲ့အကုန်လုံး၅ပါးက၈ယောက်ကိုရည်ညွှန်းမှာအဲ့တော့ ဖြစ်တော့မယ်ဆိုလို့ရှိရင်ရှေးဥစွာသောတပတိမစိတ်ဖြစ်တယ်ကုသိုလ်ဖြစ်တယ်အဲ့ဒီကုသိုလ်ကမှအကျိုးပေးမှသောတပတိဖို့ဖြစ်တယ်နော်စိတ်တဲ့ခဏတစ်ခုပဲကွယ်ပြားတယ်ပုဂ္ဂိုလ်တူတွေတဏ္ဍမှာဖြစ်တာပုဂ္ဂိုလ်နည်းနည်းတူတွေပဲဒါကြောင့်မို့စတ္တရိပုရိသယုကနေအတ္တပုရိသပုဂ္ဂလာ မဂ္ဂတံဖလတံလိတံအစုံတဘုံခွဲချာဤအတွက်ကြာတော့ရှစ်ပါးဟုဆိုအရိယပုဂ္ဂိုလ်တို့သည်တဏိထေရှာမသိရှိကြပါဘူး။ခွဲပြောရင်အရိယပုဂ္ဂိုလ်ရှိရောက်။နော်။ဘာဖြစ်လို့ကုသတော်လို့ဆိုမဂ္ဂတပုဂ္ဂိုလ်ကစိတ်ချင်းမတူမဂ္ဂတပုဂ္ဂိုလ်ကမကုသူဖြစ်တဲ့အခိုက်အတန့်ကိုခေါ်တာ။ ဖလတ္ထရောက်သွားတဲ့အခါကျတော့ကုသိုလ်မဟုတ်တော့ဝိပက်ဖြစ်သွားပြီ။နော်။ကုသိုလ်ဖြစ်တဲ့အခိုက်အတန့်ကတခုအဲ့ဒီကုသိုလ်ရဲ့အကျိုးဖြစ်တဲ့အခိုက်အတန့်ကတခုနှစ်ခုကွဲပြားတယ်။ဒါကြောင့်မို့မဲ့နိုင်တည်ရှိတဲ့ပုဂ္ဂိုလ်ကိုမကတ္ထဖိုးစင်ရောက်သွားတဲ့ပုဂ္ဂိုလ်ကျတော့ဖလတ္ထ။တက္ကနာလေးပဲ။အဲ့ဒါကြောင့်မို့ပုဂ္ဂိုလ်ခွဲလိုက်တယ်။ ပဲပုဂ္ဂိုလ်ပဲဖြစ်ဖြစ်မဂ္ဂတပုဂ္ဂိုလ်ဖြစ်ပြီးဖလတပုဂ္ဂိုလ်တမ်းပြီးတော့ဖြစ်တယ်အဲ့ဒီနေရာမှာမာယွင်းတဲ့အယူအဆတွေရှိတယ်ဘယ်လိုမှတ်တတ်တုံဆိုလို့ရှိရင်သောတပတိမစိတ်ဖြစ်ပြီးတော့ဖိုးကြဖို့စောင့်နေရတယ်ဆိုတဲ့ပုဂ္ဂိုလ်မျိုးတွေရှိသေးတယ်လွယ်လွယ်ပါးပါးပြောတာနေပြောတာနော်သူအသောတပတိမတ်တော့ရပြီပြီ ဖို့မဖြစ်သေးလို့စောင့်နေရသေးတယ်ဆိုတဲ့ပုဂ္ဂိုလ်မျိုးပြောကြတာအဲ့ဒါတွေကလွယ်မှားတယ်လုံးဝမမှန်နဲ့တော့ဆိုကြပဲเนาะမစိတ်ဖြစ်ပြီးတော့မစိတ်ကြပြီးတော့ဖို့မကြသေးလို့စောင့်ရတယ်ဆိုတော့ဘယ်တော့မှမရှိဘူးမစိတ်ဖြစ်ပြီးတာနဲ့မစိတ်ချုပ်လိုက်တာနဲ့တပြေကဖို့စိတ်ကတော့ဆောင်းတန်းဝင်ရောက် ဆောင်းဆိုင်တဲ့အပါတကူမှမလို့ဘာကြောင့်အဲ့လိုပြောတယ်လဲလို့ဆိုရင်ဩကန်ဒီကတန်ယုတ်ဆိုတာရှိတယ်ဩကန်ဒီကတန်ယုတ်မှာယသဗျာဟောတာလည်းရှိတယ်အဲ့ဒါကိုအတိပဲကောက်လွဲတာယသဗျာအပါဟောလို့ဆိုရင်သောတပတိမဲ့နဲ့သောတပတိဖို့မစိတ်ကြပြီးတဲ့နောက်မှာ ဖို့စိတ်မဖြစ်ပဲနဲ့သေဆုံးသွားတယ်ဆိုတော့ဘယ်တော့မှမရှိဘူး။နော်မက်ဆေ့နဲ့ဖို့စိတ်ကြမှာသေဆုံးရတယ်ဆိုတော့လည်းမရှိဘူး။ဘယ်လိုအကြောင်းနဲ့မှမက်ဆေ့ကြပြီးဖို့စိတ်မကြနိုင်ဘူး။အနောင်ရှိတဲ့ဝင်လို့ဖို့စိတ်မဖြစ်တော့ဘူး။ဖြစ်ခွင့်မရလိုက်ဘူးဆိုတော့လည်းလုံးဝမရှိဘူး။နော်မက်ဆေ့ကြပြီးဖို့စိတ်ဒီအနန္တရတ္တတိနဲ့ဖို့စိတ်ပေါ်လာတာ မစိအနန္တရတ္တိကဖိုးစိတ်ကိုဖြစ်စေချားရဲပါပါပါမချဘူးယသဗျာကဟောတာမစိနဲ့ဖိုးစိတ်ကြမှာတဲ့တစုံတစ်ခုကြောင့်အနည်းတစုံတစ်ခုဖြစ်ပြီးတော့ဖိုးစိတ်မကြနိုင်ဘူးဆိုတာလုံးဝမဖြစ်နိုင်ဘူးပဲပြောတာနော်ကပ္ပပြတ်တောင်မှမဖြစ်နိုင်ဘူးလို့ဆို ဆိုလိုတာကကပ္ပတိတိဒီပုဂ္ဂိုလ်တရားအာမစိတ်ဖြစ်တယ်မစိတ်ဖြစ်နေတယ်မစိတ်ဖြစ်လိုက်တဲ့အချိန်လေးပါကပ္ပကြီးကပြတ်သွားလို့ဖို့စိတ်မကြလဲရဘူးလို့ဆိုတာတော့မရှိဘူးဒါကြောင့်မို့အဲ့ဒီပုဂ္ဂိုလ်ကကပ္ပပြတ်တာတောင်တားတယ်လို့ပြောကြတာတားတာတော့မဟုတ်ပါဘူးဘယ်လောက်မှကြတာမဟုတ်ဘူးလေနော်မစိတ်ကလည်း ဆိုတော့မစိကတစ္ဆကံဖိုးစိကတစ္ဆကံနှစ္ဆကံနဲ့ပြီးသွားပြီလေနော်အဲ့တော့မစိကြပြီတာနဲ့ဖိုးစိမကြလို့ဆောင်းဆိုင်နေရတဲ့ဆိုတဲ့ပြောဆိုမှုတွေကလုံးဝမဟုတ်တာအဲ့ဒီဩကနိကတန်ယုတ်ကိုကြည့်ပြီးတော့ဟောကမဖြစ်နိုင်တာတွေကိုပြောပြတာဒီလိုမဖြစ်နိုင်ဘူးမစိနဲ့ဖိုးစိကြမှာအန္တရာယ်ဖြစ်တယ်ဆိုတာမရှိဘူး မစိတ်ကြပြီးတော့ဖူးစိတ်မဖြစ်ခင်သိသွားတယ်ဆိုတာလည်းမဖြစ်ဘူးနော်မဖြစ်နိုင်တဲ့အရာမဖြစ်နိုင်တဲ့အရာတွေကိုဖော်ပြဖြစ်တယ်ဒါကြောင့်မို့မစိတ်နဲ့ဖူးစိတ်ကြမှာပါအန္တရာယ်မှမရှိဘူးဘာလို့လဲဆိုအဗ္ဗဓမ္မတူတော်တဲ့အချိန်လေးလေးအဗ္ဗဓမ္မတူတာစိတ်တက္ကနာဆိုတာလက်ဖြစ်တတိအချိန်ပိုင်းလေးမှာစိတ်ပေါင်းကကြေချီပြီးတော့ဖြစ်နိုင်တာကိုအဲ့တော့အလုံးလင်းမြတ်တာလုံးလုံးဝအပြည့်နိုင်အေးအဲ့ဒါကြောင့်မက္ကတဆိုတာသုံးနာသုံးနာပုဂ္ဂိုလ်တူမဟုတ်ဘူးနော်တရားကျင့်နေတဲ့ပုဂ္ဂိုလ်ကိုလှူလိုက်လို့ရှိရင်မက္ကတလူလည်းဖြစ်တယ်တော်တော်ဖြစ်ပြီးမှလူရာကြတော့ပလတ်တာဖြစ်တယ်အဲ့တော့မေကထဆိုတာအခိုက်အတန့်လေးတစ်ခုပလတ်တာကြတော့အသက်ရှိသလောက်နော်နှစ်ကြရတယ်တော်တော်ဘဝနဲ့ဆယ်နှစ်နေစနစ်ကြမယ်မေကထပုဂ္ဂိုလ်ကြတော့စက္ကန့်မယ်ပလတ်တာပုဂ္ဂိုလ်ကြတော့အသက်ရှိကြလို့နေလို့ရတယ်ဥမာမဲ့ဝိတခါဆိုရင်ခန္ဓာနဲ့သမီးကတောတပံဖြစ်လိုက်တာမက်ဆေ့ဖြစ်တဲ့အချိန်လေးကအမတမတူတော့နေမက်ဆေ့ချုပ်သွားတာနဲ့ဖူးစိတ်ဖြစ်ပြီးတော့တောတပံဘဝနဲ့စဉ်းစားကြည့်ดิသူကအသက်120မှာသေးတာ120မှာသေးတာနှစ်ပေါင်းများစွာတောတပံဘဝနဲ့နေသွားတာအဲ့ဒါဖလတ်တာမဆိတ်ဖြစ်တဲ့ခိုင်လေးကမက္ကထသောတပန်ဘုရားနေသွားတာကာတပန်တို့ကဖလတ်တာသောတပန်ပုဂ္ဂိုလ်လို့ခေါ်တယ်နော်အဲ့တော့အဲ့ဒါကိုရည်ရွယ်ပြီးတော့သတ္တရိပုရိသယုကနေအထပုရိသပုဂ္ဂလာမက္ကထံဖလတ်တံလေးတံအစုံတဖုံခွဲချရည်တွေ့ညာတော့ရှိပါဟုဆိုအရိယပုဂ္ဂိုလ်တို့သည်တန်တိရှိကြလေကုန်ခွဲပြီးတော့ပြောလိုက်တာဘာကြောင့်ခွဲပြောတာတော့ဆိုကုသိုလ်နဲ့ဝိပမတုလို့ခွဲပြောတာနော်ပုဂ္ဂိုလ်ခွဲလို့ပြောတာမဟုတ်ဘူးခိုက်တတ်မတုလို့ပြောတာပုဂ္ဂိုလ်ဒီပုဂ္ဂိုလ်ပဲဟောမယ်သောတပတိမက္ကထပုဂ္ဂိုလ်ဆိုတာမစိတ်ပေါ်နေတဲ့အချိန်သောတပပုဂ္ဂိုလ်ပဲခေါ်တာဖလတ်တာကြတော့ဖူးစိတ်ဖြစ်ပြီးတဲ့နောက်မှခေါ်တာအဲ့လိုဆိုလို့လေပုဂ္ဂိုလ်တူရဲပဲခိုက်တန်လေးကိုရေးနေတာအဲ့တော့အရိယာရှိရောအရိယာရှိရောဆိုတာပုဂ္ဂိုလ်အနေနဲ့တွေ့နိုင်တာအရိယာ၄ယောက်ပဲရှိမယ်နော်ပုဂ္ဂိုလ်အနေနဲ့တွေ့တာအရိယာ၄ယောက်ပဲရှိတယ်အဲ့တော့အရိယာ၆ယောက်လို့ခေါ်တာမက္ကထမလတ္တမသူသူပုဂ္ဂိုလ်ဖြစ်စေတတ်တဲ့ကုသိုလ်ကိုပဲတွေ့ဖက်ပြီးတော့ခေါ်တာတယ်လို့ဒီလိုမှတ်ရမှာပဲဟုတ်ပို့တွေ့ဖက်ပြီးတော့အကြောင်းတရားဟောတွေ့ဖက်ပြီးတော့ပြောထားတာအဲ့တော့ဒီပုဂ္ဂိုလ်ရာပကဝတ်တော်ဘုံတော်ကြီးမားရှင်တော်မြတ်ဗျာဤဧတသဝကတန်ငောဤတပိသဝကအပေါင်းသည်အခုပြောတဲ့အရိယာရှိရသောတပန်မေသောတပတိမက္ကတာပုဂ္ဂိုလ်ဖလတ်တာပုဂ္ဂိုလ်သောတပတိဖလတ်တာပုဂ္ဂိုလ်တဂရဂမိမက္ကတာတဂရဂမိဖလတ်တာအနာဂမိမက္ကတာအနာဂမိဖလတ်တာအရဟန္တာမက္ကတာအရဟန္တာဖလတ်တာလို့ဆိုတဲ့တပိသဝကအပေါင်းဟာအရိယာရှိရဖြစ်သွားပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်တွေကတကယ်ထိုက်တန်တဲ့ပုဂ္ဂိုလ်တွေဖြစ်သွားတယ်နော်ထိုက်တန်တဲ့ပုဂ္ဂိုလ်တွေဖြစ်သွားတယ်ခုနကကျင့်တာကျင့်လို့အခုအောင်မြင်သွားလို့ရှိရင်ထိုက်တန်တဲ့ပုဂ္ဂိုလ်ဖြစ်တယ်ခုနကအကျင့်မှန်တာကိုကြောက်ပြုတ်ပြီးတော့ဂုံလေးမျိုးအကျင့်မမှန်ရင်လည်းဒီချင်းရဖို့မရှိဘူးလေနော်ကျင့်သုံးမှုမပါပဲနဲ့လေတရားဥတရားပြတ်ဆိုမရနိုင်ဘူးဒါကြောင့်မို့ကျင့်သုံးမှုကိုအရင်ပြောလိုက်တာจิตโตมุเนี่ยปัตตตาก็4ခုไอ้จิตโตมุมังกันนี่ด้วยจังอะคุไถตันมุอจูอะงาปิ အဲ့လိုဆိုလို့တယ်နော်အဲ့တော့အရိယာဖြစ်သွားလို့ရှိရင်ဘယ်လိုထိုက်တန်လာတော့ဆိုအာဟုနေယောယဝိမာတာသေဆောင်လာသည်လေးပြပစ္စယလူဒါနာကိုမုတ်ချပတ်သွေးခံယူတိုက်ပါပေ၏အဝိကနေပြီးတော့တမင်တကသက်ဆောင်ပြီးတော့လှူတိုက်တဲ့ပုဂ္ဂိုလ်လို့ဆိုလို့ဒါကလောကလူတွေဟာပြင်းပြင်းပမှန်အဝိကနေပြီးတော့မျက်မျက်နှုတ်နှုတ်တပ်ဖို့ထားပြီးတော့ယူလာတဲ့ပုဂ္ဂိုလ်ယူလာတဲ့ပစ္စည်းလေးပါဟာပစ္စည်းဟာဘယ်ပုဂ္ဂိုလ်နဲ့ထိုက်တန်သလဲဆိုပါစို့သမာအပြင်ကိုအမေကိုဖေကိုယ်ကျေးဇူးရှိတဲ့ပုဂ္ဂိုလ်တွေထိုက်တန်အဲ့ဒီမဲ့အမေဖေးရှင်မျိုးသားချင်းမတော်ပဲနဲ့တသိန်းတရံနေပဲပုဂ္ဂိုလ်တွေထိုက်တန်တယ်ထိုက်တန်လေဆိုရဟာအရေးချင်းတစ်ခုပြောတာနော်အဲ့ဒီသောတပန်ငရကနာကညာနာလို့ဆိုတဲ့အရိယာရှိရောဟာအာဟုနေယောဝိလန်ဒေတာကနေဆောင်ယူလာတဲ့ပစ္စည်းကိုလက်ခံတိုက်တဲ့ပုံကိုယ်ဖြစ်တယ်။ဘာဖြစ်လို့လို့ဆိုရင်သူတို့ရဲ့အကြီးချင်းကပြေဝါလို့ပေးလူတဲ့ပုံကိုယ်မှာကောင်းကျိုးချမ်းသာတွေရနိုင်လို့ထိုက်တန်တယ်လို့ပြောတာ။ဒီပုံကိုယ်ကတော့လှူတိုက်တယ်။နော်ထိုက်တန်ပါတယ်။တခါတခါလူတွေပြောကြတယ်မို့လား။ပုံကိုယ်တယောက်ဟာအကြီးချင်းရှိတဲ့ပုဂ္ဂိုလ်တယောက်ကိုကွန်ပျူတာဆိုအာဒီပုဂ္ဂိုလ်ကထိုက်တန်တယ်နော်ချီကျူတိုက်တယ်သူအကြီးချင်းကနဲတာမဟုတ်ဘူးလို့ပြောလို့ရတယ်လို့ပဲပစ္စည်းနဲ့ပတ်သက်လာလို့ရှိရင်အမုထာပြီးတော့အဝေးရတဲ့လာတဲ့ပစ္စည်းဆိုတာမြမြတို့တို့ပြိမပမန်တမုထားတဲ့ပစ္စည်းအဲ့ဒီပစ္စည်းကိုခံယူတိုက်တဲ့ပုဂ္ဂိုလ်ဖြစ်တဲ့သူခံယူလိုက်သဖြင့်လူလိုက်တန်းနိုင်ရတဲ့ပုဂ္ဂိုလ်အတွက်ဝန္တပိတိနဲ့ကောင်းကျိုးချမ်းသာတွေကိုရနိုင်လို့ထိုက်တန်းတယ်လို့ဒီလိုပြောတာနော်အာဟုနေယယဝိမာတာသေဆောင်လာသည့်လေးပြပစ္စယလူဒါနာကိုမုတ်ချမသွေခံယူတိုက်ပါပေ။နောက်တစ်ခုကတော့အာဟုတေယောလူနတ်မြမသတ္တဝါတို့တရတုပြောဆောင်ယူပူဇော်တိုက်ပါပေ။ဘယ်အပဲဖြစ်ဖြစ်အာဟုနာဆိုတာပူဇော်တာလောကမှာမြမကြီးတွေကိုပူဇော်တယ်နတ်တွေကိုပူဇော်ကြတယ်ပူဇော်ကြတယ်နော်မြမကိုယ်ခွဲတဲ့ပုဂ္ဂိုလ်တွေကမြမတွေကိုပူဇော်တယ်နတ်ကိုယ်ခွဲတဲ့ပုဂ္ဂိုလ်ကနတ်ကိုပူဇော်တယ်ကိုယ်ခွဲတဲ့အရာကိုပူဇော်နေကြတယ်နော်ပူဇော်ခြင်းညောင်းကောင်းညွတ်ချမ်းသာတွေရတယ်ဆိုရင်ဒါပူဇော်လိုက်တယ်လို့ပြောမှာပဲပူဇော်တိုက်တဲ့အကြီးချင်းရှိလို့ရှိရင်လည်းပူဇော်တိုက်တယ်လို့ပြောမှာအဲ့ဒီလိုမြမကိုယ်ွယ်တဲ့ပုဂ္ဂိုလ်တွေကမြမကိုပူဇော်သလိုနတ်ကိုယ်ွယ်တဲ့ပုဂ္ဂိုလ်တွေကနတ်ကိုပူဇော်သလိုအရိယသံဃာတွေဟာမြမမဟုတ်ပေမဲ့နတ်မဟုတ်ပေမဲ့ပူဇော်တိုက်တဲ့အကြီးချင်းရှိတယ်လို့ဆိုလို့အာဟုနေတာ။ဟောဒါအတိတ်ပဲတခု။အဝေးအဆောင်ယူလာပြီးတော့ပူဇော်လိုက်တာကတခု။ယုံကြည်ချက်နဲ့ပူဇော်လိုက်တာကတခု။နှစ်ခုပေါ့နော်။အဝေးကယူလာတဲ့ပစ္စည်းကိုဖြင့်ပေးယူလိုက်တာတခု။ပူဇော်လိုက်တာတခု။နှစ်ခု။ရှေခေကမြမကိုပုဂ္ဂိုလ်တွေကမြမကိုပူဇော်ကြတယ်မိကိုွယ်တဲ့ပုဂ္ဂိုလ်တွေကမိကိုပူဇော်တယ်အိန္ဒိယနိုင်ငံမှာအက္ခိဟုတ်တာမိပူဇော်တယ်ဆိုတာရှိတယ်မိပူဇော်တယ်ဆိုတာအခု မြတ်ပါမြတ်ပြရလူတွေဖះရှေးသွားပြီးတော့မိနဲ့ပူဇော်တာမျိုးပြောတာမဟုတ်ဘူးသူတို့ကမိကိုနှံ့အဖြစ်သတ်မှတ်ပြီးတော့အဲ့မိတဲ့မှာထောပတ်တို့ပါရုံလောင်းထည့်ပြီးတော့မနှံ့ဆုတ်တာမိကိုကြွေးတာမိကိုပူဇော်တာမိနဲ့ဖះကိုပူဇော်တာပြောတာမဟုတ်ဘူးမိနဲ့ကိုကြွေးတာနော်မိပဲလောင်မှပေါ့မိတဲ့ထဲလိုက်လောင်သွားတာပဲအဲ့ဒါကိုမိနဲ့ပူဇော်တယ်တချို့ကမိတဲ့ထဲလိုက်လို့ရှိရင်ပြပပြေရောက်သွားတယ်လို့ယူဆတယ်ဒါသူတို့ယုံကြည်ချက်မိပူဇော်တယ်ဟောမိပူဇော်တယ်မိတဲ့ကိုထောပတ်တို့စီတို့ထဲမနှံ့ရလိုက်စီလေးထဲလိုက်မနက်ရလိုက်စီလေးထည့်လိုက်တယ်အဲ့ဒါရှ िख ုပ်ပူဇော်ခြင်းတစ်မျိုးပဲပမာရေကမိပူဇော်တယ်ဆိုတာရွှေတကုတ်ဘုရားတို့ဘုရားရေရှိပါမိထွန်းနာအဲ့ဒါကဘုရားဟုတ်ပူဇော်တာမိနော်အိန္ဒိယနိုင်ငံတချို့လူတွေကမိကိုကိုးကွယ်တာမိပူဇော်တယ်အဲ့ဒီလိုပူဇော်မှုကိုတကယ်မိပူဇော်တာကဘာမှအကျိုးရမှာမဟုတ်ဘူးတကယ်အကျိုးရခြင်းလို့ရှိရင်ပူဇော်ခြင်းပူဇော်ရင်အခုပြောတဲ့အရိယာပုဂ္ဂိုလ်တွေကိုပူဇော်တာအကျိုးရတယ်ဒီလိုဆိုလို့တာနော်အာဟုနေယောပူဇော်လိုက်တယ်နောက်တစ်ခုကပါဟုနေယောပါဟုနာဆိုတာအဲ့ဒါတွေအတွက်ဘုသေသေးချာချာတိမ့်ထားကြတယ်တချို့အိမ်တွေမှာအဲကောင်ဆောင်ကောင်နေလာရင်အဲ့ဒါလာမှထုတ်ပေးတာအဲ့ဒါလို့ပစ္စည်းတွေတည်တန်ထားတာတွေပဲရှိတယ်ရှိတော့ကနော်တည်တည်တန်တန်ထားတယ်အဲ့ဒါအတွက်ဆိုပြီးတော့ထားတာအဲ့ဒီအဲ့ဒါအတွက်ထားတဲ့ပစ္စည်းကိုပါဟုနာလို့ခေါ်တယ်အဲ့ဒီပါဟုနာဆိုတဲ့အဲ့ဒီအတွက်ထားတဲ့ပစ္စည်းကိုယိုယိုအဲ့ဒီကိုအခန္ဓာတဲ့အရိယပုဂ္ဂိုလ်ဆိုတာလောကကြီးမှာရှာမရှာရပါရခါမှပေါ်လာတာဖြစ်လို့ဒီအဲ့ဒီကမှတကယ်ရွှေအဲ့ဒီအရိယပုဂ္ဂိုလ်အာအဲ့ဒီဆိုတာအစစ်ဖြစ်လို့ဒီအဲ့ဒီကိုပူဇော်တာပို့ပြီးတော့ကောင်းကျိုးချမ်းသာတွေရနိုင်တယ်လို့ဒါကြောင့်မလို့တမန်ဧသည်ပြုမဟုတ်ပဲနဲ့အရိယာပုဂ္ဂိုလ်ဆိုတဲ့ဧသည်ကိုပူဇော်နိုင်တယ်ပါဟုနေယောဆိုပြီးတော့ဒီလိုပြောတာဒါကြောင့်မို့ပါဟုနေယောမေတ္တာချစ်ကြည်ရွှေဣတိကိုမြော်ဤသိမ့်စီပစ္စည်းတွေခံယူတိုက်ပါပဲကိုမျက်နှိုးတဲ့မေတ္တာချစ်ကြည်ရွှေဣတိဘုလူတွေအားဧသည်ဘုသိသိချာချာထားလေးရှိကြတယ်ယဝေယခင်မင်းနဲ့မိတ်ဆွေတွေဧသည်တွေလာလို့ရှိရင်သူတို့အတွက်သိသိထားတဲ့ပစ္စည်းရှိတယ်အဲ့ဒီပစ္စည်းအားဧသည်ကိုအခံလေးရလို့ရှိရင်လူတွေအကျဉ်းနဲ့ကြတဲ့ဝတ္တပိတိဖြစ်ကြတယ်။သို့တော့တကယ်ဧသည်အခံလိုက်တဲ့ဧသည်အဘသူတော်ဆိုလို့ရှိရင်အရိယပုဂ္ဂိုလ်သားဖြစ်တယ်။မြတ်စွာဘုရားအဲ့ဒါကိုစာထုတ်လူလောကရှင်ကြည်မှုတွေနဲ့ပတ်သက်လာတဲ့ဒါတွေကနော်။ဧသည်ဆိုတာတခါတည်းမှလာတာတခါတည်းမှလာလို့ဧသည်ခေါ်တဲ့ဆိုရင်လောကကြီးပါအရိယပုဂ္ဂိုလ်တို့ဖရာတို့ဆိုတာကတခါတည်းမှပွင့်လာတကယ်ဧသည်အစ်စ်လို့ဆိုလို့တခါတည်းမှထူးထူးခြားခြားဖြစ်ပေါ်လာလို့အရိယပုဂ္ဂိုလ်တွေကတကယ်ရွှေဧသည်ပါပဲဒါကြောင့်မို့ဧသည်အတွက်ထားတဲ့ပစ္စည်းကိုတန်ဖိုးရှိရှိအကျိုးရှိရှိလှူမယ်ဆိုလို့ရှိရင်အရိယပုဂ္ဂိုလ်တွေကိုလှူသင့်တယ်အရိယပုဂ္ဂိုလ်တွေဟာအဲ့ဒီဧသည်ကိုကျွေးမဲ့ပွေးမဲ့ပစ္စည်းကိုလူခံလိုက်တယ်လို့သူတို့ပြောတာဟုတ်နောက်တစ်ခုကတခိနေယော တခိဏဆိုတာတစုံတစ်ခုကိုရည်စူးပြီးတော့လှူဒါန်နာဘာဖြစ်ခြင်းနဲ့ညာဖြစ်ခြင်းနဲ့မျောနေညက်နဲ့လှုပ်တယ်နော်ကုသကောက်ဘူးလှုပ်တဲ့အခါမှာနောက်ဘဝဘာဖြစ်ဖို့ယင်းနိမြုံနဲ့တဲ့ဘောတချို့ကြတော့ဆူတောင်းပြီးတော့လှူတာဆူတောင်းပြီးလှူတဲ့အခါမှာဆူတောင်းပြည့်တယ်နော်အဲ့ဒီလိုစူတောင်းလှူတဲ့လူကိုတခိဏလို့ခေါ်တယ်။နောက်တတိယအဖြစ်ကွယ်လွန်နေစာရောက်သွားတဲ့မိဘဆွေမျိုးတွေကိုကောင်းရသူဒီပုံရောက်ပါစေဆိုတဲ့ရည်ရွယ်ချက်နဲ့လှူတာအဲ့ဒါတခိဏလို့ခေါ်တယ်နော်။သူတို့ရည်မှန်းတဲ့အတိုင်းဖြစ်စေနိုင်တာအရိယပုဂ္ဂိုလ်တွေကဖြစ်စေနိုင်တယ်။အရိယပုဂ္ဂိုလ်ကိုလှူလိုက်လို့ရှိရင်တကယ်အကျိုးတရားမှုဖြစ်စေဒါကြောင့်မို့ရည်စူးပြီးတော့လှူတဲ့လူတွေကိုခတ်တိုက်တဲ့ပုဂ္ဂိုလ်ဟာအရိယပုဂ္ဂိုလ်သားဖြစ်တယ်တခိနေရဆိုရကောနော်အလူခတ်နိုင်တဲ့ပုဂ္ဂိုလ်ဘာကြောင့်လို့ဆိုရင်သူတို့မှာသီလသမာဓိပညာပြည့်ပြည့်ဝရှိဒါကြောင့်မို့တခိနေရဘဝနောက်ဤမြို့တွေးပြုလို့ရွှေဥမြုပ်တို့မယုံစေရနာလူတန်းရာကိုမှန်စွာမသွေခံယူတတ်ပါ၏။နောက်တွင်ရှင်တိမြုပ်တတ်မှုနေနဲ့လူတဲ့လူမျိုးဟာတကယ်မြော့မှန်တဲ့အတိုင်းဖြစ်စေတာဖြစ်တော့ကြောင်းအရိယပုဂ္ဂိုလ်တွေဟာတခိနေရအစဖြစ်တယ်။တချို့ကြတော့မြော့မှန်ပြီးတော့လုံးပေမဲ့လို့မှန်ချက်နဲ့နှံ့ွယ်မကိုက်စွာလို့မကြိုက်တာလည်းရှိနိုင်တယ်နော်တကယ်အရိယပုဂ္ဂိုလ်တွေလှူလိုက်ရရင်တော့မန့်ကျင်နဲ့နှံ့ွယ်ကြိုက်မယ်ကိုယူကိုမြှလင်းတဲ့အတိုင်းအကျိုးဖြစ်စေတယ်ဒါကြောင့်မလို့တခိနေရလို့ပြောတာအရိယပုဂ္ဂိုလ်ကတခိနေရပုရုဇဉ်တွေကြတော့အဲ့လိုအကျိုးတုံ့ပြန်မှုဟာသိကြပေါ့ဖြစ်ချင်မှာဖြစ်မှာနော်သိကြပေါ့ဖြစ်တာတော့အရိယပုဂ္ဂိုလ်လှူတယ်လှူတာဖြစ်တယ်ဒါကြောင့်မို့အရိယာပုဂ္ဂိုလ်တွေဟာတခိနေယနောက်တစ်ခုကအင်စတိကရဏီယောအင်စတိဆိုတာလက်နှစ်ဘက်ကိုလက်ဖွားချင်းရှက်လိုက်တာလက်အုပ်ချီတဲ့ပုံနော်အဲ့ဒါကိုအင်စတိလို့ခေါ်တယ်အဲ့ဒီအင်စတိကိုနှစ်ဖူးပေါ်တင်ပြီးတော့ရှိခိုးလိုက်တဲ့ပုဂ္ဂိုလ်အိန္ဒိယနိုင်ငံမှာတော့ဒါလူရည်ကြည့်မှုအနေနဲ့လက်ဟုတ်ချီတာထိုင်းနိုင်ငံကလက်ဟုတ်ချီတာလည်းပဲအိန္ဒိယထုံးစံလို့လူရည်ကြည့်မှုအနေနဲ့လက်ဟုတ်ချီတာနော်လက်ဟုတ်ချီတာအင်ဇနီကရဏီယလို့ respect ပေးတာစလူနဲ့တူတူပဲနော်အမှုရတာမတူတာလေလက်တစ်ဖက်ရှက်ပြီးတော့ယုတ်တည်ပါတယ်လေးစားပါတယ်ဆိုတော့ပြတာပဲအဲ့ဒါကိုလက်အုပ်လက်ခုပ်ဣဇတိကရဏီယောသီလသမာပညာစုံကြီးမြတ်ကုံကြီးကြောင့်ဣဇတိကမ္မပြုကြမသွေးလက်အုပ်ချိလိုက်ပါပြီတကယ်ကိုလက်အုပ်ချိလိုက်လို့ရှိရင်ဒီလက်အုပ်ချိတဲ့ကုသိုလ်လေးကြောင့်နှစ်ပြည့်တိအောင်ရောက်သွားနိုင်တယ်နော်ဒီလည်းဟုတ်ချီပြီးတော့ရှ िख ိုးလိုက်ရတာလေကိုကတမူးကြီးမာပြီးတော့သမတအကျိုးပေးတယ်ဆိုတဲ့ပုဂ္ဂိုလ်ဟာလည်းဟုတ်ချီလိုက်တဲ့ပုဂ္ဂိုလ်ဖြစ်သွားတယ်။တမန်အပြင်ချီရင်ကတော့အိန္ဒိယလူတွေလည်းဟုတ်ချီနေကြတာပဲတောင်တယောက်နဲ့တယောက်။ထိုင်းကလူတွေလည်းတယောက်နဲ့တယောက်လည်းဟုတ်ချီနေကြတာပဲ။အဲ့ဒီလက်အုပ်တွေကယဉ်ကျေးမှုအတွက်သာချီတာဖြစ်တယ်။လေဥချီချင်းကြောင့်ရလာတဲ့အကျိုးကျေးဇူးကဘာပါတော့ရှိပါမဟုတ်ဘူးနော်တူနဲ့တူခင်မင်မှုအကျိုးလောက်ပဲရမယ်အရိယပုဂ္ဂိုလ်တွေကိုချီလိုက်ရတဲ့အခါမှာရှင်တွေကသရပိဋိတွေကုသိုလ်တွေဖြစ်ပြီးတော့နောက်မှအမကောင်းရသူတွေကိုရောက်နိုင်တယ်အင်းစရိကမ္မအဲ့လိုဆိုလို့လေနော်ဘဝအတွက်တမှုတက်သွားတယ်ဒါကြောင့်မို့အင်းစရိကရဏီယောအရိယပုဂ္ဂိုလ်တွေဟာသီလသမာပညာစုံကြီးမြတ်ကုန်ကြီးအကြောင်း อินทรีย์กามะปุจจะปะทวยละอุฉิไดบาบีนาวซงตะคูก็รออนุตตรปุญญะขิตตะโลกัตตาก่อนหน้าริโลตินโลไดตาริပြောတာหลุยะแม่เฉ็ดติหลุติหลุไดตาริเนาะหลุราริเนี่ยปะเตละลุษิงอาหุเตยะอวยะอยู่ละเดปิสิโอหลุราปาหุเนยะเอเดโอเอขันเนเนหลุราตะคีเนยะชีตันตองดะပြီးတော့หลุเดหลุโอเลขันนาอินทรีกระติยะกาโรวะปิราယုတိလေးစားတဲ့ကာရဝပြူတာအမှုရနဲ့အဲ့ဒါတွေအလုံးဟာကုသိုလ်တွေပဲတကြဘူးတခြားကုသိုလ်တွေပါအကုန်လုံးချုပ်မိသွားအောင်အနုတ္တရပုညခိတလောကတလောကတကောင်းမှုကုသိုလ်ပြုလို့ဆန္ဒနော်ရှိကြမြတ်ပြလောကသားဤကာမကုသိုလ်ပြုလို့လူတွေဆန္ဒရှိတယ်လောကသားတွေကုသိုလ်လူလာတယ်လောကသားတွေအနုတ္တရံပုညခိတံကုသိုလ်ပင်မျိုးစိုက်ပျိုးစေရာအကောင်းဆုံးမြေရာဖြစ်ပါပေကုသိုလ်လုပ်ခြင်းနဲ့ဒါချုံငုံပြီးတော့ပြောလိုက်တာနော်ချုံငုံပြီးတော့ပြောလိုက်တာပါကုသိုလ်ပဲလှုပ်လှုပ်ဒီတဲမှာအရိယသံဃာတွေကိုလူလိုက်တန်းလိုက်မယ်ဆိုလို့ရှိရင်ဒါအကောင်းဆုံးလှုပ်ရှားဖို့မြေွက်တကွက်ရတာတလို့ပဲအနုတ္တရပုညခိတ္တလောကတာမြေတကွက်ပိုင်ထားတဲ့ပုဂ္ဂိုလ်ဟာပါပေမဲ့ဆိုင်ဆိုင်သီနံမျိုးစုံထွဲ့အဲ့ဒီသီနံနေကနေပြီးတော့အကျိုးပြုလာမှာအဲ့ဒါလို့ပဲတုံပြန်လာမဲ့ကောင်းကျိုးချမ်းသာတွေအတွက်အကောင်းဆုံးလယ်မြေနဲ့တူတဲ့ပုဂ္ဂိုလ်တွေအရိယပုဂ္ဂိုလ်တွေပဲဖြစ်တယ်။ညောင်စေလေးလောက်လှူရင်ညောင်မင်းကြီးလောက်အကျိုးရတယ်ဆိုတာဒီအရိယတန်ခါးတွေကိုရည်ညွှန်းပြောတာနော်။အပကနာဘိကာရဏဝိပုလဖလာပတိလာဘကရတေနအပက္ခဏံဘိကာရဏစွာလှုပ်လိုက်တာနည်းနည်းလေးပဲဥမာမဲ့ဆုံးလေးတစောင်းမဲ့တစောင်းမဲ့လောက်လိုက်တယ်အပက္ခဏံဘိကာရဏသူလှုပ်တဲ့ကုသိုလ်ကဆုံးတစောင်းမဲ့ဒါပေမဲ့လို့ရှားလိုက်တဲ့စီစိန်ကဆုံးတစောင်းနဲ့နိုင်ရှင်လို့မရအောင်များတယ်အဲ့လိုဆိုလိုတာနော်တပင်းလေးတပင်းဆိုင်လိုက်တာကြည်လေးတပင်းလေးတပင်းဆိုင်လိုက်တာအစေးလေးတစ်စီပဲကိုရင်နေလိုက်တယ်။အဲ့ဒီအစေးကတစ်ပင်ပေါက်ပြီးတော့တီးလိုက်တဲ့အသီးတွေကနှစ်စင်မြတ်ပြောပြောပြစွာရတယ်။အစာတရားအစာတသိရအဲ့လိုမျိုးပြောတာနော်။အပက္ခဏမိကာရဏဝိပုလဖလပတိလဘကရဏေနသံဃောတဲ့။သံဃာကိုကြီးတွေပါ။နည်းနည်းလေးညောင်စေးလေးလောက်လှူညောင်မင်းကြီးလောက်ကျိုးရတယ်။အဲ့ဒီလိုအကျိုးရစေတဲ့တန်ခါကုန်ဤကိုအနုတ္တရံဘုရားခေတံလောကတာလို့မြေကောင်းနဲ့အလားတရံတူတာမြေကောင်းနဲ့အလားတရံတူတယ်ကုသိုလ်လုပ်ခွင့်ရလိုက်တဲ့ပုဂ္ဂိုလ်တွေကအဲ့မှာမှအကျိုးကျေဆိုပါစို့ဥပမာတစ်ခုလာစာတေဝီဆိုတဲ့နတ်သမီးဝတ္ထုတွေကိုကြည့်လာစားဆိုတာပေါက်ပေါက်နော်စဘာကိုအိုးတဲ့ထဲပြီးတော့လောလိုက်တဲ့အခါမှာပွင့်လာတယ်ပေါက်ပေါက်သူတော်တယ်မှာလဲဆောင်ရင်ကနေပြီးတော့စဘာစိတ်တွေကိုလှူပြီးတော့လှော်ပြီးတော့အစာပြေစားဖို့လှုပ်ထားတာလဲဆောင်သူစီရဲ့မှာလှုပ်ထားတယ်အဲ့လိုလက်ထဲမှာပေါပေါလေးတွေလောတာတဲ့အချိန်မှာရှင်မကတ္တဝါကအဲ့ဒီမှာဆုံးကကြွားလာလက်တော်တွေကိုဖြတ်ပြီးတော့ဆုံးကကြွားတော့သူကသရတရားတွေဖြစ်ပြီးတော့သူစားတဲ့ပေါပေါလေးကိုရှင်မကတ္တဝါကိုလှူလိုက်တာနော်သူလူကပါမတမန်ပြောပဲစေပတ္တဘုမကြီးတာမဟုတ်ဘူးလေသ သူအပြင်းမြေစားဖို့လှုပ်တာလေအဲ့ဒါလှူလိုက်တယ်အဲ့ဒါလှူလိုက်တဲ့အခါမှာလှူပြီးတော့ဝန္တပိတိဖြစ်နေတဲ့အချိန်လက်ကတဲ့ယောကရှောက်လာတော့လမ်းမပွေဟောက်တကောင်တဲ့တွေ့ပြီးပေါက်ခံလေရအဲ့မင်းကလေးအားဒီလဲတော့ပါပဲသဆုံးသွားအဲ့ဒီအသေးသွားတဲ့အခါကျတော့ဒီကုသိုလ်စိတ်နဲ့သေသွားတော့သူရလိုက်တဲ့တတ်ဖို့ကြတော့ဘလို့တကယ်ကိုရွှေဘိမှန်ကြီးပေါပေါပွင့်လေးတန်းစာစင်တာတဲ့ရွှေဘိမှန်ကြီးတခုအချမ်းရံနေနဲ့အဲ့ဒီမှာသွားဖြစ်တာကဲပေါပေါနဲ့တန်းကြီးရှင်ကြီးလိုက်ပေါ့မတန်ကွာတယ်အဲ့ဒါပြောတာကိုလှူတာကနေနေရလိုက်တာအများကြီးအဲ့ဒါကြောင့်နှုတ်တံပုံရခဲ့တဲ့လောကသားလို့ပြောတာနော်အဲ့ဒီကြောင့်မို့နောက်ဆုံးမှာနေနေလေးလူလိုက်လေအများကြီးကြိုးရှိတယ်ဆိုရှင်သာရိပုတ္တရာကိုလူလိုက်ရတဲ့စွန့်တတလူလိုက်ရတဲ့ပုံနာတတိသူကသူရင်ငါလဲတပါသူများလေကိုထုံပေးရတယ်သူတို့ကလေလဲတော်မှာစားဖို့ထမင်းကိုရှင်သာရိပုတ္တရာကိုလူလိုက်တယ်အဲ့ဒီနေ့ပါပဲသူထွန်ထားတဲ့ထေဇာကဲတွေကရွှေဖြစ်သွားတယ်ချက်ချင်းတည်းဖြစ်သွားတာเนาะအဲ့ဒီပုဂ္ဂိုလ်တွေကြတော့အနုတ္တရပုံရခိုင်တန်လောကတာလှူလိုက်တဲ့တမောကပါမှမရှိဘူးရလိုက်တာအများကြီးအဲ့ဒါကိုပြောတာအနုတ္တရပုံရခိုင်တန်လောကတာလို့ဆိုတာတော့အဲ့ဒီလိုကောင်းကျိုးချမ်းသာတွေကိုရနိုင်တဲ့ကိုယ်ရည်ချင်းရှိတာဟာယန္တပုဂ္ဂိုလ်တွေဖြစ်ပါတယ်အရိယာပုဂ္ဂိုလ်တွေဖြစ်ပါတယ်လို့ဒီလိုတန်ခါကုန်နဲ့ပတ်သက်ပြီးတော့အာဟုနေယောပါဟုနေယောတခိနေယောအစ္စရိကရဏိယောအနုတ္တရပုညခေတ္တလောကတာလို့ဒါ၄ခုမြတ်စွာဘုရားကတန်ခါကုန်အနေနဲ့ရှင်းလင်းဟောကြားတာဖြစ်တယ်အဲ့ဒါကိုဘုရားရှိခိုးအနေနဲ့ရှိခိုးမဲ့ဆိုရင်တန်သုပ္ပတိပန္နအစအနုတ္တရပုညခေတ္တအဆုံးပဝက်ချုံမြချိန်ဦးကြည်ညာဂုံကိုပြကြောင်းလောစွာထင်ရှားအရိယတန်ခါတော်များကိုအဟံတန်တရားဝတ်မှလွတ်လွတ်လပ်၍အမတကြီးမြော့ဖျားတွေ့တော်သည်ဝဏမိကုံတော်ကြီးမှန်တရားလွမ်းလျက်ရှင်လန်းကြည်သာရှ िख ိုးကြောပါ၏ရှင်ဗျာလို့ဆိုရအရိယတန်ခါတွေကိုရှ िख ိုးကြည်သာဖြစ်သွားယသဗျာကဒီတန်ခါကုန်တွေကိုဟောတာဟာတန်ခါဒုတ်တိဘာဝနာကပ္ပထာအထုပ်ဖို့ဟောတာဖြစ်တယ်နော်တန်ခါကုန်တစ်ခုစီတစ်ခုစီအာယုပြုနေပဲဆိုရင်အဲ့ဒီအာယုပြုနေတဲ့အချိန်မှာရာဂလွန်မှုတဲ့စိတ်မဖြစ်ဘူးဒေါသလွန်မှုတဲ့စိတ်မဖြစ်ဘူးဘောလွန်မှုတဲ့စိတ်တွေမဖြစ်ဘူးကာမဂုဏ်အာယုနေပေါ်မှာစိတ်ရောက်တာမရှိဘူးတန်ခါကုန်အာယုတပြောင်းနဲ့တန်ခါကုန်ကိုအာယုပြုပြီးတော့ဝန္တပိတိတွေဖြစ်တယ်။အဲ့ဒီဝန္တပိတိကိုဝိပဿနာရှုလိုက်လို့ရှိရင်မေဖို့နိဗ္ဗာန်ထီအောင်ရသွားနိုင်တယ်။အဲ့ဒီတန်ခါနုဒတိကမ္မထံအတွက်မြတ်စွာဘုရားဒီတန်ခါကုန်တော့ကိုးပါးကိုခေါ်ကြတာဖြစ်တယ်။တစေကတုတ်တန်ကြတော့အကိဝိတယောက်တည်းပါမနေရလို့ကြောက်ရွတ်တယ်တစေတည်းရဲ့၆ခန့်လို့ကြောက်တယ်ဆိုရင်လေတန်ခါကုန်ကိုအာယုပြုလိုက်ရဲ့ကြောက်ပြေပါတယ်လို့ဉာဏ်နဲ့ဒီကလွမြောက်တယ်လို့တစက်ကတုတ်တမှာဟောတာဥပုသ်ဆောင်တဲ့အခါမှလည်းပဲတန်ခါကုန်ကိုအာယုပြုပြီးဆောင်လို့ရှိရင်တန်ခုဘောဓတာဖြစ်တယ်တန်ခါကုန်နဲ့ဥပုသ်ဆောင်တဲ့ဥပုဖြစ်တယ်အဲ့ဒီရဥပုမျိုးဖြစ်တယ်လို့ဒီလိုဟောခဲ့တာနော်အဓိကကအနုတ္တိကမ္မထာအထုပ်ဖို့အတွက်ပြဿနာဟောတာဖြစ်တယ်လို့မှတ်သားပြီးတန်ခါကုန်တော့၉ပါးကိုအတိတ်ပဲသိပြီးတော့ကမ္မထာဘာဝနာပွားများအထုပ်ခြင်းဖြင့်ကုသိုလ်တရားမြင့်မားအောင်ကြိုးစားအထုပ်နိုင်ကြပါစေကုန်သတည်းစေတချာယံရှင်ဘိယာဘိယာဘိယရိတော်တို့သည်ဓမ္မတိညာ ya si diam, si tanya leye, ramad abe, sinjemba, kilo jawi, ramada dana, ramada dana, daya ludogo, pilu jabago I, daya romyaku, yudin limya swa. Mamandada, ayun thaliye, najaja wagoi, diarom yaku, dadaba wotu, esudurushin, udoja wagoi, yeni yaku, ato bilo jaya to, ikamu. Ikudo sududi, nevan chandai, ajaun thaupan, shibazi dhiri, ikamui, povagaku, ami apa, apu apua, shimyo nyadiroa, kudo amya, uingavagoi, Adnaro sauna, loka sauna dua, kudu amya, wingava goi, tongze debong, jinni gongno, longzo mya dwa, tadwa dodi, kudu amya, kuzi yaja gongni pshivi, Kusaitnamsha, Chandajati, Shijavazi Kundari.